ဒီလိုနဲ့အမေရိကန်ကြားတစ်နှစ်နှစ်ကြိမ်ကျင်းပတဲ့ကိုယ်တော်ရေးဆိုင်ရာဆွေးနွေးပွဲတွေပြန်ဆဖို့စစ်နိုင်ငံသဘောတူလဲကြပါပြီ။စစ်နိုင်ငံကြားကိုယ်တော်ရေးပြည်ပခအရှင်မြင့်တက်ခဲ့တာနဲ့ညသမ္မတဒေါ်နယ်ထရန့်အစိုးရတက်တဲ့အစမှာဒီဆွေးနွေးပွဲတွေကိုရပ်ထားတာပါ။အမေရိကန်တရုတ်စီးပွားရေးဆိုင်ရာဘက်ဆုံဆွေးနွေးပွဲပြန်ဆမယ်ဆိုတာကိုဇန်နဝါရီလ15ရက်နေ့မှာကြေညာမယ်လို့ဒီကိစ္စနဲ့နှိစက်တဲ့အမေရိကန်တာဝန်ရှိသူတူကပြောတဲ့အကြောင်းဘိုက်ဒန်သတင်းမှရေးထားပါလေ။အဲဒီနေ့ဟာအမေရိကန်နဲ့တရုတ်ကြားကိုယ်တော်ရေးဆိုင်ရာပထမအဆင့်သဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်နေဖြစ်ပါလေ။ဒီအစည်းအဝေးတွေတန်ဆောင်းတဲ့အကြောင်း The Wall Street Journal ကပထမဆုံးသတင်းရေးသားဖော်ပြတာပါ။ပုံမှန်အစည်းအဝေးတွေကိုအမေရိကန်ဘက်ကဗန်နိုင်းဝန်ကြီးစတီဗန်မနူချင်နဲ့တရုတ်ဘက်ကဒုတိယဝန်ကြီးလျူဟီတို့အသီးသီးဦးဆောင်ကြဖို့ရှိပါလေ။တရုတ်စီးပွားရေးနဲ့အမေရိကန်ကိုပို့ကုန်ပမာဏဟာတထောင်ပြည့်နှစ်အစောပိုင်းကာလတွေမှာအချိန်အဟုန်နဲ့တိုးတက်လာတဲ့အများတနိုင်ငံကြားပေါ်ပေါက်လာတဲ့အရေးကိစ္စတွေကိုဖြေရှင်းဖို့နည်းလမ်းတစ်ခုအနေနဲ့သမ္မတဟောင်းဂျော့ဂျ်ဒဗလျူဘူးရှ်ထက်ကစပြီးဒီတနည်းနဲ့ကြိမ်ဆွေးနွေးပွဲတွေကိုစပြီးကျင်းပခဲ့တာပါသမ္မတဘရာဟူဘောမားလက်ထက်မှာလည်းဆက်ကျင်းပခဲ့တယ်လို့သမ္မတဆန်တက်လာပြီးနောက်ပိုင်းအစောပိုင်းကာလတွေမှာလည်းကျင်းပခဲ့ပါတယ်ဒါပေမဲ့သမ္မတဆန်အဆိုအရကတရုတ်နဲ့ဘိုးဘီထိတ်တိုက်တွေ့တဲ့ချင်းကပ်နီကိုရွေးချယ်လှုပ်ဆောင်လာပြီးတဲ့နောက်ဆွေးနွေးပွဲတွေရပ်သွားခဲ့တာဖြစ်ပါတယ်